ရာဟုကဖေရှားခံလိုက်ရတဲ့အီဂျစ်သမ္မတမိုဟာမက်မူစီကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားလမ်းပေါ်မှာတိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အတွက်စစ်တပ်ကကြားဝင်ထိန်းသိမ်းနေပါတယ်။သမ္မတကိုစန့်ကျင်သူတွေနေရာယူထားတဲ့ကာရိုမြို့လည်းကအမှတ်6အောက်တိုဘာ10ရက်ပေါ်ကိုစစ်တပ်ကတန်ချက်ကကားတွေနဲ့နေရာယူခဲ့ကြတာပါ။စစ်တပ်ပြောခွင့်ရသူကတော့တပ်ဖွဲ့ဝင်တွေအနေနဲ့လူတွေကိုအကာအကွယ်ပေးဖို့အတွက်သာဆောင်ရွက်နေပြီးဘသူ့ဘက်မှလိုက်မှာမဟုတ်တဲ့အကြောင်းပြောပါတယ်။စန့်ကျင်ဘက်အုပ်စုနှစ်စုကြားကြောက်ခဲတွေမီရှူမီဘက်အနေနဲ့ပြစ်ပောက်ပြီးအပြန်အလှန်တိုက်ခတ်မှုတွေကတော့ကာရိုနဲ့အလက်ဇန်ဒရီယာအပါအဝင်မြို့တော်များများမှာဖြစ်ပွားခဲ့တာပါ။အစိုးရဘက်ရုံးမြင့်တန်ကြားမှာတော့တိုက်ခတ်မှုတွေအတွင်းလူ19ဦးထက်မနည်းသေဆုံးသွားတဲ့အကြောင်းကြေညာခဲ့ပါတယ်။တောက်ချာနေအစိုးရမှာတော့ကော်ဝဲဦးညီဌာနရုံးချုပ်ရှိရာကိုခြေတက်ဖို့ကြိုးပမ်းခဲ့ကြတဲ့သမ္မတကိုထောက်ခံသူတွေကိုစစ်တပ်ကပြစ်ခတ်ဟန်တားခဲ့တာပါ။သမ္မတမော်စီနဲ့သူ့ရဲ့မွတ်စလင်ညီကိုရောများဖွဲ့ကခေါင်းဆောင်တွေကိုတော့စစ်တပ်ကထိန်းသိမ်းထားပြီးအခြေခံဥပဒေကိုလည်းပယ်ဖျက်ထားတာဖြစ်ပါတယ်။စစ်တပ်ကယာယီဆိုးရခေါင်းဆောင်ဖြစ်တင်မြောက်ခဲ့တဲ့တရားသူကြီးချုပ်အက်ဒလီမန်ဆော်ကတော့ကြာစာရင်းတွေကပဲကြမ်းတစ်ဆာချိန်ဆိုခဲ့တာပါ။ဒီချင်းနိုင်ငံမှာစစ်တပ်ကသမ္မတကိုယာရုကဖယ်ရှားလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အာဖရိကယူနီယံကတော့အဖွဲ့ဝင်ဖြစ်ကနေဆိုင်းငံ့ထားလိုက်ပါတယ်။ဒီမိုကရေစီနီးကျတင်မြောက်ထားတဲ့သမ္မတကိုယာရုကဖယ်ရှားခဲ့တဲ့အတွက်အရေးယူဖို့အီသီယိုးပီးယားနိုင်ငံမှာကျင်းပခဲ့တဲ့အာဖရိကယူနီယံငင်းချိုင်းနဲ့လွန်ကျွန်ရေးကောင်စီရဲ့တောက်ချာနေအစည်းအဝေးမှာဆုံးဖြတ်ခဲ့တာပါ။အဖွဲ့ဝင်54နိုင်ငံပါဝင်တဲ့အာဖရိကယူနီယံကအခြေခံဥပဒေနဲ့အညီပြန်လည်အုပ်ချုပ်နိုင်ရေးအတွက်အီချင်းနိုင်ငံကိုကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆေးလွှတ်သွားမှာဖြစ်တဲ့အကြောင်းလဲကြေညာခဲ့ပါတယ်။